ဒီနေ့မိုက်လ14ရက်နေ့ဟာနိုင်ငံတကာမြေချောင်းများနေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းနိုင်ငံတကာမြေချောင်းများနေ့ကိုရန်ကုန်မြကြီးနားမော်လမြိုင်စတဲ့မြို့ကြီးတွေမှာကျင်းပကြပါတယ်ရန်ကုန်မြို့ပြည်သူ့ရင်ပြင်မှာဒီနေ့ညနေပိုင်းကနိုင်ငံတကာမြေချောင်းများနေ့အခမ်းအနားကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တွေဖြစ်ကြတဲ့ဦးအောင်ဒေါက်တာဦးထွန်းလွင်ဦးဝင်းမျိုးသူနဲ့ဦးစိုးသူရထွန်းတို့ကမြေချောင်းတွေတိမ်ကောမပပျောက်ရေးအတွက်ဆွေးနွေးဟောပြောခဲ့ကြပါတယ်အရာဝတီမြေဆုံဒေတာမှာတရုတ်နိုင်ငံ CPI ကုမ္ပဏီကရေကာတာတည်ဆောက်နေတာကိုလက်ရှိအစိုးရလက်ထက်မှာတော့ရပ်ဆိုင်းထားပါတယ်။ဒါပေမဲ့အရာဝတီနဲ့တန်လွင်မြစ်တွေကတော့ရေကာတာစီမံကိန်းတွေဆောက်လုပ်ဖို့မသင့်တဲ့မြစ်ကြီးတွေဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလွင်ကပြောပါတယ
်။ဒါတွေကဖျက်ပြန်မှုတော့ဒီနေရာနေထိုင်မကောင်းတာရဲ့နောက်ရေပြန်ကြွားထားတဲ့အဆုတ်ပြန်တော့ရေခဲမြစ်ကလည်းမမပြီးတော့သိပ်ပြီးရှိတော့မိုးတော်မိုးကလည်းမမှန်ဘူးရ။မိုးကလည်းထုံးတဲ့ကောင်တော့ရော့တယ်လေ။ဒီအောင်ရည်ရလည်းပူချင်းကြီးတက်လာတဲ့ခါကျတော့မြေရည်ရလည်းဆုတ်တော့ပျော်ရှောင်းနဲ့ဆုတ်ဖို့များတယ်ပေါ့အဲ့တော့မြေတရားတော်တော်ကြီးကိုယူဆိုင်ဖို့လိုတယ်ပေါ့မြေဒီပေါ်မှာပုံမျိုးကြီးပုံမျိုးကြီးဆိုပြီးတော့လုံးတဲ့လုံးတည်တာတေချာရှိစစ်ဒီပါလုံးတဲ့နံပါတ်ပဲမကြောက်အောင်လို့တော့ကျွန်တော်လည်းမပြောပါဘူးဒီပေါ်မှာလူတွေမျက်စိနဲ့ကြည့်လို့မမြင်နိုင်တဲ့အယူပြုလုပ်ငန်းတွေကအများကြီးရှိရတယ်အဲ့ဒါတွေတွားပြီးတော့ကျွန်တော်တို့ကဖြစ်လို့ဖြစ်စီလုံးလိုက်တယ်လူချင်းတဲ့ဇောတစ်ခုပဲဘောကပ်ပြီးလုံးတယ်ဒီနေ့ပြောရင်တော့တိပညာမပါပဲလုံးတာမျိုးတွေကမကောင်းဘူးပေါ့ဗျာမှန်ကန်တဲ့အချိန်ပေးရမယ်မှန်ကန်တဲ့လေ့လာမှုလုပ်ရမယ်အရာကြီးမြင့်လို့မြင်မျိုးကတော့လုံးကုန်မလုပ်သင့်ပါဘူးအဲ့ဒီမြင့်မှလည်းဒီလိုပြဿနာတွေရှိတာပဲလေ
တန်လွင်မြစ်ပေါ်မှာဆိုရင်လည်းတရုတ်ထိုင်းနိုင်ငံဘက်ကကုမ္ပဏီကြီးတွေကရေအားလျက်ဆက်စီမံကိန်းအတွက်ရေကာတာကြီးတွေဆောက်လုပ်ဖို့ဆိုင်းပြင်းနေကြပြီလို့သိရပါတယ်။တန်လွင်မြစ်စီးစင်းရာရှမ်း၊ကယား၊ကရင်စတဲ့ပြည်နယ်တွေမှာစုစုပေါင်းရေကာတာ6ခုဆောက်လုပ်မှာဖြစ်တယ်လို့သိရပါတယ်။ဒါ့အပြင်အဲ့ဒီမြစ်ကြီးတွေမှာအစိုးရနဲ့နှိစက်တဲ့လုပ်ငန်းရှင်ကြီးတွေကဦးဆောင်ပြီးရွှေတူးဖော်တဲ့လုပ်ငန်းမှာအသုံးပြုတဲ့ဓာတုပစ္စည်းတွေအသုံးပြုနေတာကြောင့်ရေညင်ညမ်းမှုတွေရှိနေတယ်လို့တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေလည်းရှိတယ်လို့ဆိုကြပါတယ်။ကယားပြည်နယ်အလဲပိုင်းကရွာသစ်ရေကာတာကိုတရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ဓာတ်ထမ်းကုမ္ပဏီကဆောက်လုပ်ဖို့စီစဉ်နေတာကိုကန့်ကွက်ဖို့အတွက်ဒေသခံတွေကလက်မှတ်တွေစုဆောင်းနေပြီလို့ကရင်နီလူမှုအခြေပြုအဖွဲ့များကွန်ရက် KSN ကနော်အားမူကပြောပါတယ်
ထိုင်းမှုအခြေအနေကတော့ဥမာရွှေတူလိုက်တဲ့အခါမှာဆိုရင်ဓာတုတွေလည်းတုံးတာပေါ့နော်ပထားရပါလေတုံးတဲ့အခါမှာဆိုရင်ဥမာမြေရေချောင်းတွေကလည်းဒီညံ့ညမ်းလာမယ်ပြီးတော့ဒီတန်လင်းမြေတစ်ချောင်းမှာနေထိုင်နေတဲ့အဲ့မှာဒီတန်လင်းမြေကြီးကိုအဓိကတောက်တုံးနေတဲ့ဒီလူတွေအတွက်လည်းဒီအစိတ်အတော့တွေဖြစ်လာနိုင်တာပေါ့နော်ဒီတန်လင်းမြေရေကတာအချိန်မှဂိမ်းကြီးရတာဆောက်ခဲ့မယ်ဆိုရင်ပေါ့နော်ထွက်လာတဲ့ဒီလက်စစ်မီဒီယာအကောင်လုံးကလည်းဒီကျွန်တော်တို့ဒေတာခံပြည်သူလူထုတွေကလည်းအကျိုးများရမှာမဟုတ်ပေါ့နော်တန်လင်းမြေတစ်ချောင်းမှာနေထိုင်တဲ့ဒီလူထုတွေကလည်းသူတို့ရဲ့အိုးအိမ်ကိုသူတို့ကဆုတ်ခွာရမှာပေါ့နော်ပြီးတော့လည်းသူတို့ရဲ့ဒီအတက်မိုးဝမ်းကြောင်းတွေလည်းဒီဆုံးရှုံးသွားနိုင်တာပေါ့
အလားတူမြစ်ကြီးတွေပေါ်မှာအစိုးရရဲ့ရေကာတာစီမံကိန်းတွေဆောက်လုပ်နေတာတွေကိုရပ်တန့်ပေးဖို့မွန်ပြည်နယ်မော်လမြိုင်မြို့မှာလည်းအရက်ဖက်လူမှုအဖွဲ့အစည်း20ကျော်ကဒီနေ့နိုင်ငံတကာမြစ်ချောင်းများနေ့အခမ်းအနားကိုကျင်းပခဲ့ပါတယ်အဲ့ဒီမြစ်ကြီးတွေပေါ်မှာပြည်တင်းပြီးလုတ်ကန်စားတော့နေကြတဲ့ဒေသခံပြည်သူတွေရဲ့စီးပွားရေးလုတ်ကန်စားတော့ဖို့ခက်ခဲလာရတဲ့အတွက်ရေကာတာစီမံကိန်းကြီးတွေကိုရပ်တန့်ပေးစေခြင်းကြောင့်မွန်ပြည်နယ်လူမှုကွန်ရက်အဖွဲ့ကကိုကြည်စော်လင်ကပြောပါတယ
်ကျွန်တော်တို့ဒီအောက်ကမှာဆိုရင်တော့ပြင်းကဝင်တာတွေကျွန်တော်ရပြီးနောက်တစ်ခုသဲတောင်မြင်းတွေအလွန်ပေါ်နေပေါ့လားမြစ်တွေကောလာတော့သွားလာရဆက်ခဲတာတွေရှိတယ်ဒီမြစ်ပေါ်မှာပြီးနေကြတဲ့ဒီဒေသခံတွေအနေနဲ့ဆောင်းဝင်းတွေဘယ်လဲတော့အခက်အခဲရှိလာတဲ့အနေအထားဒါကတော့မြစ်ရေကာတာကြီးကြီးမားမားဆောက်ရသေးတာတော့မဟုတ်ဘူးဆောက်ပြီးရင်တော့ဒီတပ်ပို့ဆိုတဲ့အခြေအနေတွေရှုံလာတော့မှာပေါ့လားဆိုတော့အဲ့ဒီအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်လောရချင်းဖြစ်ပါတယ
်မြစ်ချောင်းတွေရဲ့တဘာဝတင်ရန်ဇာတာတွေပျောက်ပြက်မသွားရအောင်စီမံကိန်းလုပ်ငန်းတွေလှုပ်ဆောင်ရမှာလိုချင်တဲ့အကျိုးအမြတ်တစ်ခုတည်းကိုမကြည့်ပဲရေရှည်ဖြစ်လာမဲ့အကျိုးဆက်ကိုဦးစားပေးလှုပ်ဆောင်တင်ကြောင်းတဘာဝပတ်ဝန်းကျင်ပညာရှင်တွေကသုံးသပ်ပြောဆိုကြကြောင်းပါခင်ဗျာ